ီနဲ့ Ferguson မြို့ဟာဒီဆန္ဒပြတဲ့အကြောင်းတွေရဲတွေနှိမ်နှင်းတဲ့အကြောင်းတွေက Facebook ရဲ့ News Feed တွေပေါ်မှာမပေါ်တာကိုလူမှုကွန်ရက်တွေမှာတော်တော်လေးပြောကြရေးနေကြတယ်နော်
Ferguson မှာဖြစ်တဲ့အကြောင်းသတင်းတွေစာအခုလော်ဒီတော်တော်ကြီးကိုခက်စားနေတဲ့ရေခဲအင်းနဲ့လောင်ကြတဲ့ video clip တွေပဲ Facebook ရဲ့ news feed တွေပေါ်မှာတွေ့ရလို့တယ်လीရေခဲအင်းနဲ့လောင်ခံပြီးတော့ ALS ယောဂအတွက်ရမငွေရှာတဲ့ကိစ္စက Hollywood ကကြော်ကြားသူတွေကြားမှာတော်လေးကိုရေပန်းစားနေတာမဟုတ်လားဗ
ျတချို့ကဆိုရင် Ferguson မှာမျက်ရည်ရိုးဘုံးတွေနဲ့ပြစ်နေတဲ့ဓာတ်ပုံနဲ့ရေခဲအင်းနဲ့အလောင်းခံနေတဲ့ဓာတ်ပုံကိုရှင်းပြထားပြီးတော့တပုံက Twitter ပေါ်မှာ #Ferguson ဆိုရင်မြင်ရတာနောက်တစ်ပုံကတော့ Facebook ပေါ်မှာမြင်ရတာဆိုပြီးတော့နှိုင်းရှင်ကြတယ်တချို့ကလည်းဒီ Facebook ကသတင်းတွေကိုထိမ့်ချုပ်သလားဆိုပြီးတော့မေးခွန်းထုတ်ရေးနေကြတယ်လေ
တကယ်ကတော့ဒီလူသုံးများကြတဲ့လူမှုကွန်ရက်တိုင်းကတော့တမျိုးမဟုတ်တမျိုးထိမ့်ချုပ်ကြတာပဲမဟုတ်လားဗျဥပမာဆိုလို့ရှိရင် American သတင်းတောက် James Foley ယူရိုပမှာဂေါင်းဖြတ်တက်ခါတဲ့ပုံတွေကိုလူတွေလက်ဆင့်ကမ်းလို့မရအောင်လို့အဲ့ဒီပုံတွေတင်တဲ့အကောင့်တွေကို Twitter ကဘလော့လုပ်လိုက်တာလေ
ကျင်းဝက်ပိုင်းနဲ့မညီညွတ်လို့ရှိရင်လုတ်ပိုင်ခွင့်ရှိတယ်လို့လုတ်လဲလုတ်တင်ပါတယ်။ဒါပေမဲ့ Ferguson မှာဖြစ်တဲ့ဆန္ဒပြလူရက်တဲ့သတင်းတွေက Facebook စာမျက်နှာပေါ်ရောက်မလာတာကြတော့ဝေဖန်စရာဖြစ်နေတာပေါ့။ Washington Post ရဲ့သတင်းတစ်ခုမှဆိုလို့ရှိရင် Simple Reach ဆိုတဲ့ဒီလူမှုကွန်ရက်တွေကိုသုံးသပ်တဲ့ကုမ္ပဏီကကိန်းဂဏန်းတွေကိုယူပြီးတော့တောင်မှထောက်ပြထားသေးတယ်။ Facebook ပေါ်မှာဒီ Ferguson အကြောင်းညွှန်းကြတဲ့ post ပေါင်းက258ခုပဲရှိပြီးတော့ရေခဲရေနဲ့လောင်းကြတဲ့အကြောင်းကိုညွှန်းကြတဲ့ post ကတော့2180လောက်ရှိတာကိုနှိုင်းရှင်ပြတယ်လေ။နောက်ပြီးတော့အဲ့ဒီ post တွေကိုပြန်ပြီးတော့ share လုပ်တာ like လုပ်တာ comment လုပ်တာတွေကလည်းအရေးအတွက်ကတော်တော်ကွာတယ်တဲ့
။အဓိကအဲ့လိုကွာနေတာကဒီ Facebook မှာ post တွေကိုစီစစ်တဲ့ algorithm ကြောင့်ဖြစ်နေတာကိုလည်းသတင်းဆောင်မတွေကထောက်ပြကြတယ်။ Facebook ကသူတို့ဘလို့စီစစ်တယ်ဆိုတာကိုတော့ထုတ်မပြောသေးပါဘူး။ဒါပေမဲ့ကိုယ့်ရဲ့ news feed မှာဘလို့သတင်းတွေပေါ်တယ်ဆိုတာကလည်းကိုယ်ကိုယ်တိုင်နဲ့ဆိုင်နေဗျ။
ဟုတ်ပါတယ်ကိုကအရင်တော့ကဘလို့ post မျိုးတွေကို like လုပ်တတ်တယ်လဲ share လုပ်တတ်တယ်လဲနောက် click လုပ်တတ်တယ်လဲဆိုတာတွေကိုမှတ်ထားပြီးတော့မှအဲ့ဒါတွေနဲ့ဆိုင်တဲ့ post တွေကိုပို့ပြီးတော့မြင်ရအောင်လို့လုပ်ထားတယ်လို့တော့ Facebook ကဆိုတယ်တဲ့အဲ့ဒါကြောင့်မို့လို့ဒီ news feed ထဲမှာရှိနေတဲ့တချို့ post တွေကိုကိုကမြင်ရပြီးတော့တချို့ဆိုလို့ရှိရင်လုံးဝမမြင်ရတာလို့ Yahoo ရဲ့နည်းပညာသတင်းကဏ္ဍမှာစောင်းပါရှင် Rob Pegorado ကရေးတယ်လေအဲ့လိုမျိုး Facebook က post တွေကို algorithm နဲ့စီးစစ်ပေးတာကိုကိုကယာယီပြောင်းလို့ရတာကိုလည်းသူ့ရဲ့စောင်းပါမှာပြောပြထားပါတယ်
ကိုရဲ့ဒီ Facebook စာမျက်နှာပေါ်က News Feed ဆိုတဲ့နေရာကိုကြည့်လိုက်လို့ရှိရင်ညာဘက်ဘေးမှာ3កံဇောက်ထိုးပုံ drop down menu လေးတွေ့ရလိမ့်မယ်။အဲ့မှာဒီ top stories လူပြောအများဆုံးဖြစ်နေတဲ့ post နဲ့ most recent နောက်ဆုံးဖြစ်နေတဲ့ post ဆိုပြီးတော့နှစ်မျိုးကိုတွေ့ရလိမ့်မယ်။ Facebook ကလူလူကိုရွေးပေးထားတာက top story ဆိုတာကိုပါ။အဲ့ဒါကိုကိုက most recent ဆိုတာကိုပြောင်းပြီးတော့ရွေးလို့ရတယ်ဗျ။အ
ဲ့လိုမျိုးရွေးလိုက်လို့ရှိရင်ဒီကိုရဲ့မိတ်ဆွေတငယ်ချင်းကိုရဲ့ထဲမှာ like လုပ်တာအများဆုံး share လုပ်နေကြတာအများဆုံး comment လုပ်နေကြတာအများဆုံး post တွေထိတ်ဆုံးကနေပြီးတော့ပေါ်လာတတ်တာကနေပြီးတော့နောက်ဆုံးတင်တဲ့ post တွေကိုထိပ်ပန်းရဆပြီးတော့မြင်ရပါလိမ့်မယ်။နောက်တစ်ခုပြောစရာရှိတာကဒီ Facebook, Twitter, Instagram စတဲ့ဒီလူမှုကွန်ရက်တွေမျိုးစုံရှိကြတဲ့ထဲမှာအဲ့ဒါတွေကိုသုံးကြတာကလည်းနည်းနည်းစီကွဲပါတယ်။အလုံးကတော့မိတ်ဆွေတငယ်ချင်းတွေကြားမှာကွန်ရက်ဖြန့်ကျက်ဆက်သွယ်ကြဖို့ဆိုပေမဲ့အဲ့ဒီအတွက်အများဆုံးသုံးကြတာက Facebook မလား။ Twitter ကကြတော့သတင်းတွေကိုသိရဖို့ကိုလက်ရှိကြုံတွေ့နေရတာတွေကိုတခြားသူတွေကိုချက်ချင်းအသိပေးခြင်းလို့သုံးကြတာများတယ်လေ Instagram ကြတော့လေကို့ဓာတ်ပုံတွေစူးစီးသိမ်းထားနိုင်ဖို့သုံးနေကြတာပေါ့အ
ဲ့ဒါကြောင့်လေသတင်းတစ်ခုခုဖြစ်ပြီဆိုရင် Twitter မှာအဲ့ဒီသတင်းကခဏလေးအတွင်းနဲ့ပြန့်နှံ့သွားတာပေါ့ဗျနောက်အဲ့ဒါမျိုးကိုလည်း Twitter ကလည်းမစီစစ်ဘူးလေ
Germany ကဒီ Deutsche Welle ရဲ့အင်္ဂလိပ်လိုရေးတဲ့စောင်းပါကလည်း Ferguson နဲ့ပတ်သက်တဲ့သတင်းတွေ Facebook ရဲ့ News Feed တွေမှာမတွေ့ရလို့လူတွေကပြောနေကြတယ်တဲ့တကယ်တော့ Facebook အစားကိုကိုကိုအပြစ်မတင်သင့်ဘူးလားဆိုပြီးတော့မှသူကသုံးသပ်ရေးပြထားပါတယ် Twitter နဲ့ပတ်သက်ပြီးတော့ဒီအကဲခတ်သုံးသပ်တဲ့ကျွမ်းကျင်သူ Thorsten Müller ပြောတာကိုကားပြီးတော့ရေးပြထားတဲ့အထက်မှာကိုကပုံမှန်အားဖြင့်ဒီသတင်းဌာနတွေရဲ့စာမျက်နှာတွေကိုအစတွေက like လုပ်မထားတတ်ဘူးဆိုရင်ကိုရဲ့ Facebook မှာသတင်းတွေပတ်သက်တာတွေလည်းပေါ်ခြင်းမှပေါ်လာမှာပေါ့တဲ့
နောက်ပြီးတော့ဒီ Facebook သုံးကြတဲ့လူတွေကအငင်းပွားစရာအကြောင်းအရာမျိုးတွေကို share လုပ်တာတို့ comment ပေးတာတို့ကိုသိမ့်မလုပ်ကြဘူးတဲ့အကြောင်းကတော့ကိုနဲ့အမြင်မတူတဲ့မိတ်ဆွေတွေစိတ်ခုသွားကြမှာစိုးလို့တဲ့အဲ့လိုမျိုးပြောကြဆွေးနွေးကြတာသိမ့်မရှိတဲ့ post မျိုးဆိုလို့ရှိရင်လူစိတ်ဝင်စားမှုနည်းတယ်လို့ Facebook ရဲ့ algorithm ကမှတ်ယူလိုက်ပြီးတော့အဲ့ဒီ post မျိုးကို news feed တွေမှာသိပ်မပြပေးတာမျိုးလူနည်းနည်းပဲမြင်အောင်လုပ်ပေးတာမျိုးလုပ်လိုက်တယ်လို့ဆောင်းမကရေးပါတယ်
ကိုကဗာသတင်းရတယ်ဆိုတာကလည်းကို့အပေါ်မှာမူတည်ပါတယ်တဲ့။နောက်လူမှုကွန်ရက်တွေဆိုတာကလည်းနောက်ဆုံးသူတို့ရဲ့စီးပွားရေးအကျိုးကိုပဲရှေ့တန်းတင်တော့အများစိတ်ဝင်စားတဲ့ကိစ္စမျိုးတွေကိုပဲသူတို့ကပို့ပြီးတော့အာရုံစိုက်ကြမှာပဲလို့ Deutsche Welle သတင်းဆောင်ပါကတော့ရေးထားပါတယ်ရှင်။